နေကိုလာမဲ့ဒီအာကာနေကိုလေးလာမဲ့အာကာသယင်ကိုအိန္ဒိယနိုင်ငံကဒီနေ့စနေနေ့မှာအာကာသပေါ်အောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်
And we have a confirmation of Aditya L1 separation. The mission has been accomplished.
ကဘာမီကနေမိုင်9သိန်းကျော်အကွာဝေးလောက်မှာရှိတဲ့ L1 ဆိုတဲ့နေရာကနေကိုလေပတ်ပြီးတော့လေလာဖို့ Aditya L1 အာကာသယင်ကို Sri Hari ကိုတရာအဂါဒတ်စခန်းကနေဒီနေ့လွတ်တင်ခဲ့တာဖြစ်ပါတယ်နေနဲ့ကဘာမီအကွာဝေးစုစုပေါင်းရဲ့တရားခိုင်နှုန်းလောက်မှာရှိတဲ့နေရာကနေကိုလေးလာမှာဖြစ်ပါတယ်အဲ့နေရာကိုအဂါဒတ်ရေရောက်ဖို့ရက်ပေါင်း125ရက်ကြာလိမ့်မယ်လို့အိန္ဒိယအဂါဒတ်သုတေသနအဖွဲ့ ISRO အကြီးအကဲကပြောသွားတာဖြစ်ပါတယ်အဒိတ္တယ L1 အဂါဒတ်ရင်ကနေရဲ့အပြင်ဘက်ဆုံးဒီအလွာကိုရောင်းချီဝဲရဲ့အပူထုတ်လွတ်မှု၄အရှိန်တန်လိုက်စက်ခွင်းဖြစ်ပေါ်မှုအပူချိန်ဆတာတွေကိုလေ့လာသွားမှာဖြစ်ပါတယ်လာကဘာကိုလေ့လာဖို့အိန္ဒိယအာကာသယင်တစင်းလာကဘာရဲ့တောင်ဘက်စွန်းနေရာပေါ်ဆင်းသက်နိုင်ခဲ့တာသတင်းနှစ်ပတ်တောင်မကြာသေးချိန်မှာနေချောင်းလေ့လာမဲ့နောက်ထပ်အာကာသယင်ကိုလွှတ်တင်နိုင်ခဲ့တာပါလကဘာရဲ့တောင်ပတ်စွန်းကိုပထမဆုံးအာကာသယင်ဆင်းသက်နိုင်ခဲ့တဲ့နိုင်ငံအဖြစ်ဩဂတ်စ်လ23ရက်နေ့ကသမိုင်းတင်ခဲ့ပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုအရင်ဆိုဗီယက်ပြည်ထောင်စုနဲ့တရုတ်နိုင်ငံတွေပြီးရင်လကဘာဘော်ကိုအာကာသယင်ဆင်းသက်နိုင်တဲ့၄နိုင်ငံမြောက်လည်းဖြစ်ပါတယ်ခင်ဗျာ။